ရာဦးမြို့အထက်ကျောင်းမှာ9ယောက်တည်ဆုံးပြီးတော့12ယောက်တန်ရာရခဲ့ပါတယ်။စစ်နာပြတဲ့တွေကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းနဲ့အညီအစဉ်စစ်တားမြစ်ခဲ့ပေမဲ့လည်းပိုဆိုးလာတဲ့အကြောင်းတက်တက်နဲ့ပြစ်ခဲ့ရတာလို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ကြီးစစ်နဲ့ပြစ်ခတ်ချိုခွဲခဲ့တဲ့စစ်နာပြပွဲတွေပါရီကြုံတွေ့ခဲ့ရလေဆိုတာကိုတက်တက်ကြီးတန်ရာရခဲ့သူတွေမိသားစုဝင်တွေနဲ့ဒေသခံတွေရဲ့ပြောပြချက်တွေကိုတော့မတ်တေကြီးထိုက်ကစူးစီးတင်ဆက်ထားပါတယ်။
အဲ့မှာဟောပြောပေးသွားတယ်လေနိုင်ရုံဟိုရခိုင်ဒေါက်တာအင်းတော်တို့ပြောမယ်ဆိုပြီးတွားတယ်တွားတဲ့ဆိုမှဟောပြောပေးကမဖြစ်တော့ဘူးအဲ့မှာရဆက်ကပြောတယ်ဒီမှာဆန္ဒတော့ပြားကြတယ်ဆန္ဒတော့ပါတယ်ဟောအဲ့မှာခိုင်အဖြစ်ခိုင်ရုံတော့ရောင်းရင်သူတို့ကနေပြီးကျွန်တော်တို့ကိုလမ်းပြေးတယ်ပထမဆုံးကတော့မိုးပေါ်ထော်ပြီးပြေးတယ်ဘောဘတော်ရင်ပါတော့ပြီမှာကျွန်တော်တို့ပြေးတယ်။အဲဒီမှာကျွန်တော်တန်ရရတန်ရပြီးကျွန်တော်ဆင်းအောင်ရတယ်။ဘယ်ဖက်စီတလုံးမှရပါတယ
်။ညဦးညမှာမင်းညကဆန္ဒပြပွဲအတွင်းခြေတော့မှာတနက်ထီလို့စေးရုံမှာစေးကူနေရတဲ့ဦးတန်ပြောပြခဲ့တာပါ။စေးရုံပေါ်မှာတော့အလုံးအစင်ပြေနေတဲ့အကြောင်းအနာပိုင်းနေဘက်ကလာမတွေ့သေးတဲ့အကြောင်းပြောပါတယ်။ရခိုင်ပြည်နယ်ရဲ့ရှေးဟောင်းမြို့ညဦးမှာရခိုင်ပြည်နယ်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးတဲ့233နှစ်မြောက်အထင်းအမှတ်စာပေဟောပြောပွဲကိုအာဏာပိုင်တို့ကပိတ်ပင်ခဲ့တာကြောင့်မကျေနပ်မှုစားခဲ့တာပါတနက်ချီတန်ရာကြောင့်စစ်တွေမျိုးကိုပြောင်းရွှေ့ကူတန်ရတဲ့တန်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့ဆယ်ကျော်တဲ့အရွယ်သူဖြစ်သူရဲ့တန်ရာကိုအခုလိုပြောပြပါတယ
်နှစ်ယူကြားနေဦးဒီကဖောက်ထွက်သွားတော့လေနည်းနည်းတော့တန်ရာတော့ပြင်းတော့တော့အဲ့အမြင်တော့မရှိတော့ဘူးတော့ပဲအဲ့လိုလာမိတာတော့ဒီနေ့တော့အခုချိန်တော့မရှိသေးဘူးပြောတယ်တို့ဘသူ့ကိုပြစ်ပြီးဘသူ့ကိုပါကောမန်းတော့အခုလောက်တော့အခုဆိုရင်တော့ပြီးတော့ပြစ်လောက်ပဲနော
်အစိုးရဘက်ကတော့ရဲလုံငန်းစဉ်အစင်းစင်းနဲ့တားမြစ်ခဲ့တဲ့အကြောင်းဒါပေမဲ့အခြေအနေကစိုးလာလို့တနက်နဲ့တတိပေး6လပြစ်ခတ်လူစုခွဲတဲ့အနေနဲ့ပြစ်ခတ်ရတာဆိုသတင်းထုတ်ပါတယ်ဆန္ဒပြသူတွေကဂဲတွေနဲ့ပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်20ဒဏ်ရာရတယ်လို့ခရိုင်အထွေထွေအုပ်ချုပ်ရေးမှူးရုံးအတွက်မှလည်းအပြည့်အစည်းတွေရှိခဲ့တယ်လို့ဖော်ပြပါတယ်။ဒဏ်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့တေဆုံးဒဏ်ရာရတဲ့အထိပြစ်ခတ်ခဲ့မှုကတော့မလုံတဲ့နဲ့လုံရဖြစ်တယ်လို့ပြောဆိုပါတယ်
။ပြည်ချက်လူကြီးလည်းသူတို့ကာကနနာဘာဖြစ်တယ်ဆိုတာမသိဘူးနော်။ဒါပေမဲ့နောက်ဆုံးသိရတဲ့ဟာကသူတို့အဲ့ဒီခရိုင်ရုံးထဲကိုဝင်ပြီးတော့ဗောလေအလန်းကိုဆိုင်မျိုးကလည်းလဲဖို့လုံကြတယ်ဆိုလားမသိဘူး။အဲ့လေဘလုတ်ကြရတယ်ဆိုတော့ဒီဝင်လို့ဖြစ်မှာပေါ့နော်ခြံစည်းရိုးတွေပါကြော်ဝင်လာဖြစ်ကောင်းဖြစ်မှာပေါ့ဘယ်သူမှတော့တိကျတော့မသိမပြောနိုင်ဘူးကျွန်တော်ကအဲ့ဒီခရင်ရုံးလဲဥစ္စာပေါ့နော်အဖြစ်ဆန်ထားတယ်ပြောတာပဲအဖြစ်ဆန်ထားဆိုတော့ဂဲပါညာပေါ့ကြောင့်ကျွဲတာပြဲတာတော့ရှိပါဘူးရုံးကတော့ပြဲတာရွေ့တာတော့ဘလုံးမှဒါမလုတ်ပြင်းတဲ့ဟာလေသူတို့ဟာသူတို့နောက်ဆုံးကောက်ကြတယ်ဆိုရင်တော့ဘယ်လောက်ရှိအစုလိုက်ပြန်လိုက်တရားရပြီးပြေလောက်အောင်သူတို့လုံးဝမလုပ်ရတော့အဲ့ဒါကြီးကတော့တော်တော်ကြီးကိုလုံးမမလုတ်တင်တဲ့ဟာကြီးပေါ့ဒါလူမဆန်တဲ့လောက်ရတယ်လို့ကျွန်တော်
လက်ရှိမှာတော့မြောက်ဦးစေးရုံမှာတနက်တန်ရာရသူ၄ဦးကိုကုသပေးနေပြီးတချို့ကိုစစ်တွေစီးရုံကိုလွှဲပြောင်းကုသပေးနေပါတယ်မြောက်ဦးမျိုးပေါ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်ရှင်